မူရစီဝါစီကထဲကိုအသစ်ဝင်လာတဲ့ဆေးကြောင်းနဲ့ ecstasy လို့အနိုင်တင်မျိုးရနိုင်တဲ့တရားဝင်ဝေယူခွင့်ရှိတဲ့ဆေးဝါးတွေကိုမူရစီဝါအဖြစ်အသုံးပြုတာကုနီကိုဟာနဲ့ကိုဖော့ဆတ်သုံးဆောင်တာစတဲ့မူရစီဝါသုံးဆွင်းသည့်အသစ်တွေများလာနေတာကလူလူကျမရေးအတွက်မမြင်နိုင်တဲ့စိန်ခေါ်မှုတွေကိုဖြစ်ပေါ်စေတယ်လို့ကုလသမဂ္ဂမူရစီဝါထိန်းချုပ်ရေးအေဂျင်စီကပြောပါတယ်MPS လို့ခေါ်တဲ့စိတ်ကြွဆေးတွေဟာစိုက်မာတရားဝင်ဝယ်ယူလို့ရနိုင်တဲ့ဆေးဖြစ်ပေမဲ့လည်းလုံခြုံစိတ်ချရမှုရှိမရှိဆိုတဲ့အပေါ်သေချာစမ်းသပ်စစ်ဆေးခြင်းမလုပ်ရသေးဘူးလို့ကုလသမဂ္ဂမူရည်ဆေးဝါးနဲ့မုဂင်းမြဆိုင်ရာယုံ UNODC ကဗုဒ္ဓနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီမူရည်ဆေးဝါးအသစ်တွေဟာတာမမူရည်ဆေးဝါးတွေရဲ့အစာပေါင်းများစွာအာဏာရှိတယ်လို့2013ခုနှစ်မူရည်ဆေးဝါးအစီရင်ခံစာထဲမှာဖော်ပြထားတာပါ။လမ်းပေါ်အများသုံးနာမည်တွေဖြစ်ကြတဲ့ Spice မြောင်မြောင် Bad Sock စတဲ့မူရီဆေးဝါးတွေဟာအန်ဒီရဲ့နဲ့စီပြီးပျော်စရာကောင်းတဲ့မူရီဆေးဝါးဖြစ်တယ်လို့လူငယ်တွေကယုံမတန်တရားဖြစ်စေနိုင်တယ်လို့လည်း UNODC ကပြောပါတယ်။2012ခုနှစ်ကုလသမဂ္ဂမူရီဆေးဝါးအစီရင်ခံစာအရကမ္ဘာမူရီဆေးဝါးသုံးဆွဲမှုစုစုပေါင်း84ရာခိုင်နှုန်းကိုထုတ်လုပ်တဲ့အာဖဂန်နစ္စတန်နိုင်ငံကနံပါတ်1မှာရှိနေခဲ့တယ်လို့ပဲအခုနှစ်2013မှာလည်းနံပါတ်1ဖြစ်ဆက်ရှိနေတယ်ဖြစ်ပါတယ်မြန်မာနိုင်ငံကတော့အာဖဂန်နိုင်ငံနောက်ကနေဒုတိယလိုက်နေပါတယ်မြန်မာနိုင်ငံဟာစိုက်ပျိုးနိုင်ခြင်းမြေအကျယ်ဝန်း23ရာခိုင်နှုန်းကိုမူရီဆေးဝါးစိုက်ပျိုးဖို့အသုံးပြုနေပြီးကမ္ဘာဘိန်းဖြူထုတ်လုပ်မှု10ရာခိုင်နှုန်းကိုထုတ်လုပ်နေတာလည်းဖြစ်ပါတယ်